ရှိလာချင်းပမဲ့ကြီးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေကြွတင်ပေးပေးခွင့်အရင်ကထပ်ပို့ရလာတယ်လို့ကြွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်ယုံရှိတဲ့နိုင်ငံတွေမှာရောက်နေချသူတွေအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေကြွေးကောက်ပွဲအတွက်ကြွတင်ပေးပေးခွင့်ပို့ရလာတယ်လို့ပြည်ထောင်စုကြွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာပါ2015ခုနှစ်ရွေးကောက်ပွဲတုန်းကပြည်ပရောက်မြန်မာနိုင်ငံသားတွေကကြိုတင်မဲပေးဖို့လျှောက်ထားသူ3000ကျော်သာရှိခဲ့ပေမဲ့အခုအချိန်ထိရရှိထားတဲ့စည်းရင်းတွေရ3000ကျော်ထိရှိတယ်လို့ပြောပါတယ်ကြိုတင်မဲပေးနိုင်အောင်ပြင်ဆင်ခဲ့တာကြောင့်အခုလိုမဲပေးမဲ့သူတွေများလာတာဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ်
ပြည်ထောင်စုတော့မဲဆန္ဒရှင်ဦးကြီးကကျွန်တော်တို့မဲလက်မှကျွန်တော်တို့အရင်တော့3000ကျော်ပို့တယ်အခုတော့3000နဲ့1000ကျော်ကျွန်တော်ပို့ထားလို့ return ကတော့အားလုံးမဆုံးသေးဘူး2015တုန်းက3000ကျော်ကျော်လောက်ကနေအခု3000ကျော်ဆိုတော့အဲ့လိုတော့တူးတက်တာရှိတာပေါ့တန်ယုံ38ယုံနိုင်ငံ38နိုင်ငံရဲ့မြန်မာတန်ယုံရှိတယ်မြန်မာငေရန်ကိုယ်စားလှယ်ဖွဲ့ယုံရှိတယ်ကောင်စစ်ဝင်ကျော်ယုံရှိတယ်အဲ့45ယုံကနေဆောင်ရွက်ပေးတာ
ဒီလာဇန်ကဆလို့ကြွတင်မဲပေးခွင့်ရတဲ့ထိုင်းနိုင်ငံမှာတော့မဲဆန္ဒရှင်4000နီးပါးမဲပေးခဲ့ကြပြီးစင်ကာပူနိုင်ငံမှာတော့3000ခွဲဝန်းကျင်တောင်ကိုရီးယားမှာတော့1000ကျော်ဂျပန်နိုင်ငံမှာတော့8600ကျော်နဲ့မလေးရှားနိုင်ငံမှာတော့6400ကျော်လောက်ရှိတယ်လို့လည်းပြောပါတယ်အာရှတိုက်နဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံပေါင်း38နိုင်ငံမှာကြွတင်မဲပေးဖို့စီစဉ်ခဲ့ကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံတွေမရှိတဲ့နိုင်ငံ9နိုင်ငံအပါအဝင်မဲယုံတွေတို့ချက်ဖွင့်နေပြီးကြိုတင်မဲပေးနိုင်အောင်စီစဉ်ခဲ့ကြောင်းလည်းရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ကပြောပါတယ်
။ကြိုတင်ဆန္ဒမဲလက်မှတ်ကဒီကြားထဲမှာတချို့တွေတိုင်ယုံတွေကိုကျွန်တော်တို့ကပို့လိုက်တယ်သူတို့တောင်းတယ်စစ်တယ်တက်ဆိုင်နေရာတွေကစစ်လုံမလို့ပါလာတဲ့တချို့လူကြတော့ဒီတက်ဆိုင်နေရာမှာမတွေ့တာပေါ့နော်မတွေ့လို့မပြုတ်လို့ရှိတယ်သူတို့ကပြန်ပြီးတော့အချက်လက်ပေးတယ်ပြီးတော့ပြန်ပြီးတော့ confirm ဖြစ်တယ်ဆိုပြန်ပို့တယ်ဒီ process ကြီးရှိနေတယ်တိုင်ယုံတွေကနေပြီးကကြမှာရှင်းပြတယ်သူဟာဖြစ်လို့ရှိရင်တော့နည်းနည်းလေးတချို့အဲ့တိုင်ယုံရဲ့နီးစပ်တဲ့နိုင်ငံတွေနီးစပ်တဲ့နေရာတွေအဲ့ဒီကကိုယ်စားလှယ်တွေဟာဖြစ်ဖို့ကိစ္စလဲကျွန်တော်တို့ကသတ်မှတ်တဲ့အချိန်ပေါ့ဒီအချိန်ကာလအတွက်အချိန်ပြီးတော့ကျွန်တော်တို့နေ့စီကိုစာပေးညှိနှိုင်းရင်ကျွန်တော်တို့ကလည်းအချိန်မီတယ်ဆိုရင်ဆောင်ရွက်ပြီးလို့ရတယ်ဆိုပြီးကျွန်တော်တို့ဒီနိုင်ငံဆောင်ရည်ရာတို့ရှိတယ
်ပြည်ပရောက်နိုင်ငံသားတွေအရင်ထက်ကြိုတင်မဲပေးခွင့်ရသူတွေပိုများလာတဲ့ဆိုပေမဲ့လည်းကတ်ယောဂါနဲ့ကြုံနေချိန်မဲမဲပေးနိုင်သူတွေလည်းရှိနေပါတယ်တစ်ချိန်တည်းမှာပဲပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခွင့်ပိုရလာတဲ့ဆိုပေမဲ့အချက်လက်တွေမှန်ကန်မှုရှိအောင်စောင့်ကြည့်အကဲခတ်ခွင့်အားနည်းနေစေဖြစ်တယ်လို့ရွေးကောက်ပွဲအကဲခတ်လေ့လာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာတော်ရွှေရီဝင်းကပြောပါတယ
်။အရင်2015တုန်းဆိုရင်အဲ့ဒီသူငယ်လေးတွေကိုဒီကောင်တွေကနေရပုံမဲ့ဆင်းနေတာသူရဲ့ပုံမဲ့နိုင်ငံအလိုက်မှာခုံနေနေပေါ့နော်ကျွန်မတော့ solution လုပ်ချင်ရှိတယ်။အခုကဒီနေ့ကကိုဗစ်ကလည်းဖြစ်တယ်သူကလည်းအရက်ထက်ဆိုရင်မဖြစ်ဘူးပေါ့နော်။အဲကျွန်မတော့အဲ့နဲ့ပြတ်ပြီးတော့ပို့လိုက်တယ်ဆိုတော့သိရတယ်။ဒီနေ့ကတော့ဒါတော့ရှင်းစမ်းလိုက်တာလည်းမရှိဘူး။အဲအရင်ကတည်းကသုံးစားတက်တယ်ပေါ့နော်။အရင်ကဆင်းနေတယ်အရင်2015ကဆင်းနေတယ်ကျွန်တော်တို့ကလည်းရှိတယ်။ဒါပေမဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့သိဖြစ်ကြပေါ့နော်။သူကျေနပ်လာလောက်ထားနိုင်တာကသူကဘယ်ခွင့်မှမရှိဘူးသူမဆင်းဘာရမလဲဆိုတော့နိုင်ငံချမ်းမဲနေရဘူးဒါလို့ဒီနိုင်ငံမှာဆဲပြေးသွားပြီးသူရဲ့နေကူကမြန်မာနိုင်ငံမှာရှိတဲ့နေဆင်းမှာပက်ဖြတ်ထားပြီးတာမဖြတ်ထားပြီးတာဆိုတော့ပို့ရေးပြီးလာတယ်သူရဲ့သက်ဆိုင်ကနေကူကမဲဆင်းမှာမနှုတ်ထားဘူးဆိုရင်ခက်မှန်ပြောဆဲပြေးမှုအလောင်းဆောင်ဆဲပြေးမှုရှိနိုင်တယ်ကိုဗစ်ကလည်းမှာဆိုရင်အရက်ဆက်ဆက်ကြီးရဲ့ပေါင်းဆောင်ဆက်နဲ့ပေါင်းသက်ဆိုင်ဆောင်အရင်ကြီးကော်မတီအနေနဲ့လည်းရခိုင်နဲ့ဆိုင်ရုပ်ကုတ်ဆိုင်ရကလင်တာဘူးသူတို့မထုတ်ပေးတယ်
နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကက်ယောဂါကာလတွာလာလှုပ်ရှားမှုတွေကန့်သက်ထားမှုကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေကိုပယ်ဖျက်ထားတာကြောင့်ခန့်မှန်းကြည့်မဲဆန္ဒရှင်တသန်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။